ဇွန်လ23ရက်နေ့ကလေးကထိုင်းနိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးတော်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်ဒီကနေ့ဆုံးသက်သွားပါပြီ။ခီးစဉ်အတွင်းမှာထိုင်းဝန်ကြီးချုပ်ပါဝင်ထိုင်းဆိုရတောင်ဝင်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာမှာအဓိကအကြဆုံးကိစ္စကတော့ထိုင်းနိုင်ငံမှာရောက်နေတဲ့တန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေဥပဒေနဲ့အညီအကာအကွယ်ရနိုင်ရေးကိစ္စတွေပဲဖြစ်ပါတယ်။တော်ကြနေကထိုင်းဝန်ကြီးချုပ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလည်းဒီကိစ္စအပေါ်ထိုင်းဝန်ကြီးချုပ်ကကြေပေးပြောဆိုတာတွေရှိခဲ့တယ်လို့ထိုင်းနိုင်ငံအတွင်းဒုက္ခသည်စခန်းတွေကမြန်မာနိုင်ငံသားတွေနေရပြန်နိုင်ရေးကိစ္စလည်းပြောဆိုတာတွေရှိပါတယ်။ထိုင်းနိုင်ငံကမထွက်ခွာခင်ဒီကနေ့မှာတော့ထိုင်းစံပြကြီးရွာတစ်ခုကိုတောင်ဆန်းစုကြည်တော်ရောက်လေ့လာခဲ့ပါတယ်။အဲဒီကိုအသွာလမ်းမှာသူ့ကိုစောင့်ဆိုင်းကြိုဆိုနေကြတဲ့မြန်မာနိုင်ငံသားတွေကိုတွေ့တဲ့အတွက်တောင်ဆန်းစုကြည်ကရင်တန်းကိုရက်ခိုင်းပြီးကားပေါ်ကဆင်းပြီးတော့မိနစ်အနည်းငယ်ကြာနှုတ်ဆက်စကားပြောခဲ့ပါတယ်။ဒါပြင်ထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့မြန်မာရှေ့ပြောင်းလူသမားကြီးလှုပ်ဆောင်နေကြတဲ့အဖွဲ့အစည်းအသီးသီးကလူတွေနဲ့လည်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံမှာတွေ့ဆုံပြီးတော့လူသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုနားထောင်ခဲ့သလိုတန်ယုံအနေနဲ့လည်းကိစ္စတော်များများကိုတာဝန်ယူဖြေရှင်းပေးဖို့တောင်းဆန်းစုကြည်ကပြောခဲ့ပါတယ်။အဲဒီနောက်ထိုင်းနိုင်ငံတက္ကသိုလ်အသီးသီးမှစာသင်ကြားနေတဲ့ဆရာမတွေပညာသင်ယူနေတဲ့ကျောင်းသားကျောင်းသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲအတွက်မှာမြန်မာနိုင်ငံပညာရေးအတွက်အကြံပေးကြဖို့တောင်းဆန်းစုကြည်ကပြောဆိုခဲ့ပါတယ်ခင်ဗျာ။